in Burmese.
Mingla nyane ke ma thoda shin ya she. VOA American Tan ye 2019 khu ne January la 6 ye tanin mi ni nyane kin VOA Myanmar ba da season ni go Myanmar sanaw chain nyane 6 nai kwe ga ni 9 nai thi American Piyang Su Washington DC myu ro ga ni dai yai thau phlin pe ni ba bi she.ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်ကတော့သားညူပါ။အမေရိကန်ပြည်တော်စုမှာဆွေးရလုပ်ငန်းတွေဒစိမ့်တပိုင်းရန်နာထားတာကိုဆုံးသတ်ဖို့အတွက်သမ္မတအင်ပြီးတော့တာဝန်ရှိသူတွေလွှတ်တော်ဘက်ကတာဝန်ရှိသူတွေဒီကနေ့တင်းဦးနေနေထပ်ပြီးတော့တွေ့ဆုံဖို့ရှိနေပါတယ်။အမေရိကန်မျိုးသားလူမျိုးရေးချန်ပီဂျွန်ဘောလ်ဒန်ဟာအစ္စရေးတင်ကရောက်ရှိပြီးတော့ဂျေရုဆလင်မြို့ဟောင်းအနောက်ဖက်ဒရိုင်းအောက်ကရှီအောင်မြောက်တိုင်ကူတွေကိုတွဲရောက်လေ့လာကြည့်ခဲ့ပါတယ်။နောက်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြုလုပ်တဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုတော့ဒီသတင်းပတ်ကုန်လောက်ကြာမှာထုတ်ပြန်ကြေညာနိုင်လိမ့်မယ်လို့ဆိုပါတယ်။စတဲ့ထိတန်းရောက်သတင်းတွေကိုကိုယ်နိုင်တဲ့အတူကြေညာပေးတော့ရှိပါတယ်မဆင်
။ဟုတ်ကဲ့ပါရှင်။တနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့ခေတ်နောက်ပိုင်းလုပ်ငန်းခွင်အားလုံးနှီးပါမှာအလုပ်သမားတွေကိုစားဆက်ပစ္စည်းတွေနဲ့အမြဲတမ်းအစားထိုးအသုံးပြုမယ်ဆိုရင်အလုပ်သမားတွေဘက်ကရှေ့ဆက်ဘာလုပ်နိုင်ပါသလဲ။
I need a trade to match my personality and why not come into construction? And growing up I was always into like
handloom. လုပ်ငန်းကိုအတက်မွေးဝမ်းကြောင်းလုပ်ငန်းအဖြစ်ရွေးချယ်ခဲ့တဲ့ Janelle Chavez ပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူ American ပြည်ထောင်စု California စက်မှုတက္ကသိုလ်သိပ္ပံပညာရှင်တွေကအော်အော်ပွဲရာ drone ယာဉ်တွေကိုဘယ်လိုတီထွင်နေကြပါသလဲဆိုတဲ့အကြောင်းနဲ့ဂိတပညာရှင်တွေအလုံးစုံကျန်းမာရေးအတွက်ကုရုံးစင်တာတစ်ခုကို American ပြည်ထောင်စု John Hopkins တက္ကသိုလ်ကစီစဉ်ဖွင့်လှစ်တဲ့အကြောင်းစရဲစိတ်ဝင်စားပွဲနိုင်ငံတကာသတင်းလွှာတွေကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်။
အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေဒစိမ့်တပိုင်းရန်နာထားတာကိုဆုံးသတ်ဖို့အတွက်သမ္မတအင်ပြီရိုကအရာရှိတွေနဲ့လွှတ်တော်ဘက်ကတာဝန်ရှိသူတွေဒီကနေ့တင်းဦးနေနေမှာထပ်ပြီးတော့တွေ့ဆုံကြဖို့ရှိနေပါတယ်။အစိုးရလုပ်ငန်းတွေဒစိမ့်တပိုင်းရန်နာထားတဲ့အတွက်ထောင်နဲ့ချီတဲ့ဖက်ဒရယ်ဝန်ထမ်းတွေကိုထိခိုက်မှုရှိနေတယ်လို့အမေရိကန်ပြည်သူတွေအတွက်အစိုးရလုပ်ငန်းတွေနဲ့ပတ်သက်လို့အတော်လေးကိုအဆင်မပြေနှောင့်နှေးမှုတွေကြုံနေရပါတယ်။အစိုးရလုပ်ငန်းတွေရပ်ထားရတာအခုဆိုရင်တော့သတင်းပတ်၃ပတ်ထက်ကိုဝင်လာပြီဖြစ်ပါတယ်။ဒီကနေ့နှစ်ပတ်ဆွေးနွေးမယ့်အကြောင်းအရာထဲမှာအဓိကချက်ကတော့နေဆက်လုံခြုံရေးကိစ္စရပ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွေကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တာဖို့ဆိုပြီးတော့အမေရိကန်မက္ကဆီကိုနယ်စပ်မှာတရိုင်းဆောက်လုပ်ရေးအတွက်သမ္မတဒေါ်နယ်ထရမ့်က$3.6 billion $5.6 billion လွှတ်တော်ထံကိုတောင်းခံထားပါတယ်။လွှတ်တော်ဘက်ကဒီမိုကရက်အမတ်တွေကတော့ဒီတရိုင်းဆောက်လုပ်မဲ့အသုံးစရိတ်ကိုချမပေးနိုင်ဘူးလို့ပြောနေပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကလည်းဒီတရိုင်းဆောက်လုပ်မဲ့အစီအစဉ်ဟာကျင့်ဝတ်အရမညီညွတ်ဘူးလို့ဝေဖန်ထားပါတယ်။သမ္မတထရမ့်ကတော့အခုတနင်္ဂနွေနေ့မှာသူ့ရဲ့အကြီးတန်းအရာရှိတွေနဲ့နယ်စပ်လုံခြုံရေးကိစ္စရပ်ပါဝင်အခြားကိစ္စရပ်တွေကိုကမ်ဒေးဗစ်ဒီသမ္မတအပန်းဖြစ်စကမ်းမှာဆွေးနွေးသွားမယ်လို့မနေ့ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ဆွေးနွေးတုန်းကတော့လွှတ်တော်ခေါင်းဆောင်တွေနဲ့အင်ပီရိုအရာရှိတွေဒီအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရေးကြိုးပမ်းခဲ့ကြပြီးမြောက်မြင့်တိုးတက်မှုမရှိခဲ့ပါဘူး။အဲ့ဒီဆွေးနွေးပွဲအတွက်မှာဒုတိယသမ္မတ Mike Pence ကိုယ်တိုင်ပါဝင်ခဲ့ပြီးတော့သူကတော့ဒီဆွေးနွေးပွဲဟာရလဒ်တွေရှိခဲ့တယ်ဆိုပြီးတော့သူ့ရဲ့ Twitter အကောင့်မှာရေးခဲ့ပါတယ်။ဒါပေမဲ့လို့တိတ်မချခင်မှာပဲသမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ဒီနေ့ရလဒ်ဘာမှမရှိခဲ့ဘူးမနေ့ပြန်မှဆက်မယ်ဆိုပြီးတော့ပြန်ပြီးတော့ရေးခဲ့ပါတယ်။လက်တော်မှာတော့အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း7,000လောက်အလုပ်ဆင်းခွင့်မရတာဒါမှမဟုတ်အလုပ်ဆင်းပေမဲ့လစာမရကြပဲဖြစ်နေရတယ်လို့အစိုးရဘဏ္ဍာငွေနဲ့လဲပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုနေရာတွေကိုလည်းပိတ်ထားရပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်အရတော့အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့အရာရှိချုပ်ဖြစ်တဲ့ရေဒက်ဗိုလ်ချုပ်ကဗင်ဆွီနီဟာယာဒုကနေနှုတ်ထွက်သွားတယ်လို့ပြောလိုက်ပါတယ်။ရေဒက်ဗိုလ်ချုပ်ဆွီနီဟာ2018ခုနှစ်ခေတ်ကဒီယာဒုကိုတာဝန်ယူခဲ့တာဖြစ်ပါတယ်။ပင်လယ်ကုန်စစ်ဌာနချုပ်မှာနှစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ပုဂ္ဂလိကလုပ်ငန်းကဏ္ဍကိုပြန်သွားဖို့ဆုံးဖြတ်လိုက်ပြီးဖြစ်ကြောင်းကာကွယ်ရေးဝန်ကြီးဌာနမှာတာဝန်ထမ်းဆောင်နေတဲ့သူတွေနဲ့အတူတွဲပြီးတော့လုပ်ခဲ့ရတဲ့အတွက်ဂုဏ်ယူပါတယ်လို့မစ္စတာဆွီနီကကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ကာကွယ်ဝန်ကြီးဌာနကနေအခုလက်လော်နှုတ်ထွက်သွားတဲ့အထက်မှာကေဗင်ဆွီနီဟာနောက်ဆုံးနှုတ်ထွက်လိုက်တဲ့သူတယောက်လည်းဖြစ်ပါတယ်။မစ္စတာဆွီနီအခုလိုတာဝန်ထမ်းဆောင်ခဲ့တဲ့အမေရိကန်ကာကွယ်ဝန်ကြီးဂျိမ်းမက်တစ်စ်ဟာပြီးခဲ့တဲ့ဒီဇင်ဘာလကယာဒုကနေနှုတ်ထွက်မယ်လို့ကြေညာခဲ့ပြီးအခုလစမ်းပိုင်းမှာအနားယူသွားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်တပ်ဖွဲ့ဝင်1000လောက်ကိုစီးရီးယားနိုင်ငံကနေပြန်ရုပ်သိမ်းမယ်လို့ကြေညာပြီးသိမ်းမကြခင်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်စ်ဟာလည်းယာဒူးကနေနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်ဒန်ဟာဂျူးစလင်မြူဟောင်းအနောက်ဖက်ဒရိုင်းအောက်မှာရှိတဲ့ရှီအောင်မြောင်းလိုက်ကူတွေကိုတွေ့ရောက်လေ့လာကြည့်ရှုခဲ့ပါတယ်တမိုင်းဝင်အဲ့ဒီနေရာကိုရိုက်ကူးထားတဲ့ VR နည်းပညာသုံးမှတ်တမ်းရုပ်မြင်ကိုသူကြည့်ရှုခဲ့တယ်လို့ပဲအစ္စရေးရာရှိကြီးတွေနဲ့ဒီအစ္စရေးဆိုင်ရာအမေရိကန်တာမတ်ကြီးတို့နဲ့အတူညစာသုံးဆောင်မှုလည်းအဲ့မှာလုပ်ပါတယ် ပုံမှန်အဖြစ်ဆိုရင်တော့အစ္စရေးနဲ့ပါလက်စတိုင်းတို့ကြားမှာအငင်းပွားနေတဲ့အရှေ့ဂျေရုဆလင်နေရာတွေမှာဒီတရားဝင်အစည်းအဝေးလုပ်တာမျိုးတွေကိုတော်ရောက်လေပတ်ကြတဲ့အမေရိကန်အရာရှိတွေကရှောင်လေးရှိပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့အခါသမ္မတဒေါ်နယ်ထရမ့်အစ္စရေးနိုင်ငံကိုရောက်တော့အဲ့ဒီဒေသကိုတော်ရောက်လေ့လာခဲ့ပါတယ်။တော်ရောက်ကြည့်ရှုခဲ့ပါတယ်။နောက်1989ခုနှစ်စစ်ပွဲတွေအတွင်းမှာဂျေရုဆလင်မြို့ဟောင်းနေရာကိုအစ္စရေးကနေပြီးတော့ဂျော်ဒန်နိုင်ငံလက်ထက်ကနေပြီးတော့သိမ်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံသားအများစုဟာဥရောပသမဂ္ဂ EU ကနေခွဲထွက်တာအစား EU ထဲမှာပဲဆက်ပြီးတော့နေကျင်ကြတယ်လို့တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့လူလူစစ်တမ်းခောက်ယူမှုကဖော်ပြလိုက်ပါတယ်။အဲဒီစစ်တမ်းထဲမှာဗြိတိန်နိုင်ငံသားတွေက EU ကနေထွက်မထွက်ဆိုတာနဲ့ပတ်သက်ပြီးတော့နောက်ဆုံးဆုံးဖြတ်ချက်ကိုလည်းသူတို့ဘာသာသူတို့လုပ်သွားခြင်းနဲ့ဆိုပြီးတော့ဖော်ပြပါတယ်။ဗြိတိန်နိုင်ငံဟာ EU ဥရောပသမဂ္ဂကနေလာမယ့်မတ်လ29ရက်နေ့မှာနှုတ်ထွက်မှာဖြစ်ပေမဲ့ဝန်ကြီးချုပ် Theresa May ဟာ EU ကနေထွက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ပါလီမန်ရဲ့သဘောတူညီမှုရဖို့အတွက်ကိုအခက်အခဲနဲ့ရင်ဆိုင်နေရတာကြောင့်ဒီလိုဥရောပသမဂ္ဂကနေထွက်ဖို့ကိစ္စသဘောတူညီမှုရနိုင်မလားဆိုတာကအတော်လေးကိုမရေမရာဖြစ်လာနေပါတယ်YouGov လူလူစစ်တမ်းကောက်ယူမှုအဖွဲ့ကလုတ်ခဲ့တဲ့လူလူစစ်တမ်းရတော့တကယ်လို့အခုချက်ချင်းလူလူဆန္ဒခံယူပွဲကိုလုပ်မယ်ဆိုရင်46ရာခိုင်နှုန်းကဥရောပသမဂ္ဂထဲမှာဆက်နေသွားဖို့မဲပေးသွားမှာဖြစ်ပြီးတော့39ရာခိုင်နှုန်းကတော့ EU ကနေထွက်ဖို့မဲပေးမှာဖြစ်ကြောင်းကျန်တဲ့လူတွေကတော့မဆုံးဖြတ်သေးတဲ့သူတွေမဲမပေးမဲ့လူတွေနဲ့ဒီမေကုန်းနဲ့ပတ်သက်ပြီးတော့ဖြေဆိုခြင်းမရှိတဲ့သူတွေဖြစ်တယ်ဆိုပြီးတော့ဖော်ပြပါတယ်မဆုံးဖြတ်ရတဲ့သူတွေနဲ့မဲမပေးမဲ့သူတွေကိုဖယ်လိုက်မယ်ဆိုရင်တော့ EU မှာနေဖို့ထောက်ခံသူက54ရာခိုင်နှုန်းဖြစ်ပြီးတော့မနေဖို့ဆုံးဖြတ်တဲ့သူက46ရာခိုင်နှုန်းဖြစ်ပါတယ်ဒါမဲ့လေဗြိတိန်ဝန်ကြီးချုပ် Theresa May ကတော့ဒုတိယအကြိမ်လူလူဆန္ဒခံယူပွဲကိုလုပ်မှာမဟုတ်ဘူးဆိုပြီးတော့ညှင်းဆိုလိုက်ပါတယ်ခင်ဗျာ
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်Egypt နိုင်ငံ Cairo မြို့စုံနာကခရစ်ယာန်ဘုရားကျောင်းတစ်ခုနားမှာလူတအူးကနေပြီးတော့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲပြဖို့ကြိုးစားတဲ့နေရာရဲရရှိတအူးတည်ဆုံသွားတယ်လို့ Egypt အရာရှိတွေကပြောပါရယ်စနေနေ့ကဖြစ်ခဲ့တဲ့အဲ့ဒီအဖြစ်အပျက်မှာအခြားအရာရှိနှစ်ဦးထက်မနည်းလေထိခိုက်ဒဏ်ရာရမှုရှိခဲ့တယ်လို့အာနာဘိုင်းတွေကပြောပါရယ်ဖောက်ခွဲပစ္စည်းတွေကိုတော့အဆောင်အမိုးတစ်ခုအပေါ်ကဒီအိတ်တလုံးထဲမှာတွေ့ခဲ့ရတဲ့ Cyber Writer သတင်းမှာရေးပါရယ် Egypt နိုင်ငံမှာ Coptic Christian ဘာသာဝင်တွေတင်းလာနေ့ခရစ်မတ်ပွဲဆင်နွှဲဖို့ပြင်ဆင်နေတဲ့အချိန်မှာအခုလိုဖြစ်ပျက်ဖြစ်သွားတာပါဘာလို့လက်ချက်လဲဆိုတာတော့မသိရသေးပါဘူးဒါပေမဲ့လည်းအီဂျစ်နိုင်ငံမှာဒီခရစ်ယာန်ဘာသာဝင်တွေတိုက်ခိုက်မှုတွေအတွင်း IS အဖွဲ့ကတော့သူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောလေးပြောထားရှိပါလေခင်ဗျာ
ယောဘနိုင်ငံတချို့မှာလက်ရဆောင်ဝါဒီတွေအားကောင်းလာခဲ့ပြီးတဲ့နောက်အခုနောက်ဆုံးစပိန်နိုင်ငံမှာဆိုရင်လည်းလက်ရဆောင်ဝါဒီဖြစ်တဲ့ Vox Party ပေါ်ထွက်လာခဲ့ပါတယ်ပြီးခဲ့တဲ့လကစပိန်နိုင်ငံအန်ဒလူးရှားကိုပဲအုပ်ချုပ်ခွင့်ရဒေသမှာပြုလုပ်တဲ့ရွေးကောက်ပွဲမှာမထင်မှတ်ပဲနိုင်ရခဲ့ပြီးတဲ့နောက်လက်ရဆောင်ရောက်ဝါဒီတွေအားကောင်းလာခဲ့တာဖြစ်ပါတယ်။ဒီမတိုင်ငယ်ထိတော့ဒီအဲ့ဒီဒေသမှာဆိုရှယ်လစ်တွေအားကောင်းခဲ့တာဖြစ်ပါတယ်။လက်ဝဲဝါဒီခေါင်းဆောင်ပပ်လိုအီဂလက်ဆီယပ်စ်ကပက်စစ်ဆန်ဂျီလှုပ်ရှားမှုကြီးကိုလှုပ်ဆောင်မှုတောင်းဆိုခဲ့တာကြောင့်ပြီးခဲ့တဲ့ဒဇမ်ဘာ၂ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွက်မှာအကြမ်းဖက်ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်။သူ့ကိုထောက်ခံသူတွေကဆဗီမျိုးအဲ့ဒီဒေသရဲ့ပါလီမန်ရှေ့မှာဆန္ဒပြခဲ့ကြပြီးတော့ Vox Party ရဲ့ကုသလေတွေကိုပါလီမန်ထဲဝင်ရောက်လို့မရအောင်တားဆီးသွားမယ်ဆိုပြီးတော့ချိန်ချောက်ခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေကကားတွေကိုမိရှို့ပြီးတော့စီးပွားရေးလုပ်ငန်းတွေကိုလည်းဖျက်ဆီးခဲ့ကြပြီးမြဲဒီဆန္ဒပြပွဲတွေကလက်တွေ့အခြေအနေကိုပြောင်းလဲပြစ်နိုင်ခြင်းမရှိပဲလူများစုကြိုက်တဲ့ဝါဒကစပိန်နိုင်ငံမှာထွန်းကားလာနေတာဖြစ်ပါတယ်ခင်ဗျာ။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြုလုပ်တဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုအခုသတင်းပတ်အကုန်ပိုင်းလောက်ကြာတော့မှထုတ်ပြန်ကြေညာနိုင်လိမ့်မယ်လို့ကွန်ဂိုတာဝန်ရှိသူတွေကကြေညာပါဗျ။အခုလိုမဲရလဒ်ကြေညာဖို့အတွက်နှောင့်နှေးနေမှုနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ကဒီကနေ့တနင်္ဂနွေနေ့မှာအစည်းအဝေးတစ်ခုလုပ်ပါတယ်။ရွေးကောက်ပွဲရဲ့ကော်မရှင်အကြီးအကဲကော်နယ်နာဂါကတော့အခုတနင်္ဂနွေနေ့ရလဒ်တွေထုတ်ပြန်ပေးဖို့မဖြစ်နိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့လည်းအခြေအနေတွေကတိုးတက်မှုတော့ရှိတယ်။ရလဒ်အားလုံးကိုတော့မသိရှိရသေးဘူးလို့ဒီရွေးကောက်ပွဲကော်မရှင်ကြီးကဲနန်ဂါကပြောပါတယ်။နိုင်ငံတစ်ဖွဲ့မှာတွာလာရအခက်ခဲတွေရှိနေတာမို့လို့တနင်္ဂနွေလုံးကမဲယုံတွေကမဲပြားစုစုပေါင်း48ရာခိုင်နှုန်းလောက်ကိုပဲရရှိထားတယ်လို့ကော်မရှင်ကြီးကပြောပါတယ်။မဲတွေကိုလက်နဲ့စုဆောင်းရေးတွက်နေရတာကြောင့်တိုးတက်မှုမရှိနိုင်ပဲဖြစ်နေတာလို့လည်းသူကပြောပါတယ်။မူလတုန်းကတော့မဲပြားတွေကိုအင်တာနက်ကနေပြီးတော့ဒီစုဆောင်းရေးတွက်သွားဖို့ရွေးကောက်ပွဲကော်မရှင်ကစီစဉ်ခဲ့တာပါ။ဒါပေမဲ့လည်းဒီစနစ်မှာအားနည်းချက်တွေရှိပြီးတော့မတမာမှုတွေရှိနိုင်တယ်ဆိုပြီးတော့တိုက်ခန့်ဘက်ကဆွဆွဲခဲ့တာကြောင့်အဲ့ဒီစီစဉ်ကိုဆွန့်လွတ်ခဲ့ရပါတယ်။မဲရလဒ်တွေဘယ်တော့ထုတ်ပြန်နိုင်မယ်ဆိုတာကိုတော့ရွေးကောက်ပွဲကော်မရှင်ကြီးကအတိအကျမပြောပါဘူး။ ကွန်ဂိုနိုင်ငံမှာလက်ရှိသမ္မတဂျိုးဆက်ကပီလာနေရာကိုဆက်ခံမဲ့သူကိုရွေးချယ်ဖို့အတွက်ဒဇမလ30ရင်းနေတုန်းကကွန်ဂိုပြည်သူတွေမဲပေးခဲ့ကြတာဖြစ်ပါတယ်။ကုစလေပေါင်း21ဦးတည်းကနေပြီးတော့မဲဆန္ဒရှင်တန်း40ကနေပြီးတော့မဲပေးရွေးချယ်ခဲ့ကြတာပါ။ကနဦးမဲတွေအရဆိုရင်တော့တိုက်ခတ်တူဖြစ်တဲ့မာတင်ဖော်ယူလူကဥဆောင်ပြီးတော့အနိုင်ရရှိနေပါတယ်။ကွန်ဂိုနိုင်ငံရဲ့ဥပဒေအတိုင်းဆိုရင်တော့ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကနေပဲကြီးညာပေးရမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဟောင်းဂျီမီကာတာလက်ထက်ကကာကွယ်ရေးဝန်ကြီးဖြစ်နေတောင်းထမ်းဆောင်ခဲ့တဲ့ Harold Brown ဟာအသက်62နှစ်အရွယ်မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။သူဟာတောက်ကြနေတုန်းကကယ်လီဖိုးနီးယားပြည်နယ် Rancho Santa Fe မြို့ကသူ့ရဲ့နေအိမ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့ညီမဖြစ်သူ Lila Brandt နဲ့ကယ်လီဖိုးနီးယားပြည်နယ်မှာသူ35နှစ်ကြာအလုပ်လုပ်ခဲ့တဲ့ Rand Corp သူဒီတနာအဖွဲ့ကပြောပါတယ်။ဒေါက်တာ Brown ဟာအမေရိကန်နိုင်ငံရဲ့စစ်တပ်ကို10စုနှစ်နှစ်ခုကြာပုံဖော်ပြောင်းလဲခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီထဲမှာရေတပ်လက်နက် KMB ကြောင့်တေဖမျိုးတိုးတက်လာအောင်ဒေါ်လာရင်းအသွင်တရားဖြစ်နေပြီးပြောင်းလဲရေးတွေလှုပ်ဆောင်ခဲ့တယ်လို့ Venus စစ်ပွဲကာလကလက်နက်တွေကိုလည်းအသစ်ဖြစ်အောင်ပြင်ဆင်ပြောင်းလဲခဲ့ပြီးဆော့ဘုံကျဲလင်းတီဆောက်တာနဲ့နျူကလ িয়ার လက်နက်သုတေသနလုပ်ငန်းတွေကိုဥဆောင်သွားဖို့တွေလည်းပါဝင်တယ်လို့လက်ရှိအမေရိကန်ကာကွယ်ရေးဝန်ကြီးအဖြစ်ယာယီတာဝန်ထမ်းဆောင်နေတဲ့ Patrick M. Shanahan ကပြောကြားလိုက်ပါတယ်ခင်ဗျာ
တူပီမှာတော့ကလေးနှစ်ယောက်ယူဖို့မူဝါဒကမအောင်မြင်တဲ့အပြင်2018ခုနှစ်အတွက်ကလေးမွေးဖွားနှုန်းက73ရာခိုင်နှုန်းအထိကိုကျဆင်းနေပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမွေးဖွားခဲ့တဲ့ကလေးဥယျာဉ်က15သန်းထက်နည်းတဲ့အကြောင်း China Global Television Network ကတောက်ကြနေမှာကြေညာခဲ့ပါတယ်။လူငယ်ဥယျာဉ်ရော့ကျလာတဲ့အတွက်လှုပ်လှုပ်တဲ့အရွယ်လူငယ်လူစွမ်းရင်အမြင့်နည်းလာတာကြောင့်တူပီမှာကလေးနှစ်ယောက်ထိတိုးပြီးတော့ယူတဲ့မူဝါဒကို2016ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုသားညွန်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆံမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီဒီကနေ့ခေတ်မှာလုပ်ကိုင်နေကြတဲ့လုပ်ငန်းတော်တော်များများဟာလွန်ခဲ့တဲ့10နှစ်လောက်ကထွက်ပေါ်မလာသေးတဲ့အလုပ်မျိုးတွေဖြစ်ပါတယ်နောက်ထပ်ဆယ်စုနှစ်တခုအတွင်းမှာလုပ်ငန်းခွင်အလုံးနီးပါးမှာအလုပ်သမားတွေကိုစားဆက်ပစ္စည်းတွေနဲ့အမြဲတမ်းအစားထိုးအသုံးပြုတော့မယ်ဆိုရင်အလုပ်သမားတွေဘက်ကရှေ့ဆက်မလုပ်နိုင်ကြမလဲဆိုတော့ကို Los Angeles မြို့ကနီးပညာဆိုင်ရာကောလိပ်မှာ VOA သတင်းတောက် Elizabeth Lee ကသွားပြီးလေ့လာစုံစမ်းထားပါတယ်နန်းလောင်ကဆက်ပြောပြပါရှင်အမျိုးသားတွေစီဆိုတဲ့လုပ်ငန်းခွင်အဖြစ်တစ်ခါတည်းရှိမြင်ကြတဲ့ဆောက်လုပ်ရေးလုပ်ငန်းကိုအသက်မွေးဝမ်းကြောင်းလုပ်ငန်းအဖြစ်ရွေးချယ်ဖို့ Janice Chavez နှစ်ခါတော့မစင်စားခဲ့ပါဘူးသူကအခုလိုပြောပါတယ်
I need a trade to match my personality.
ဒီမရဲ့ကိုယ်ရည်ကိုယ်သွင်းတဲ့အကိုက်နဲ့အလုပ်မျိုးလိုရလေ။ဒါကြောင့်ဆောက်လုပ်ရေးလုပ်ငန်းဘက်ကိုရွေးလိုက်တာ။ကျမကငငယ်ကလေးကတခုခုကိုအမြဲလိုစောင့်နေတတ်ပါတယ်
။ဒါပေမဲ့လည်းသူလေ့လာသင်ယူနေတဲ့ဆောက်လုပ်ရေးဆိုင်ရာအသက်ပညာမျိုးတွေကိုဆက်ပစ္စည်းတွေနဲ့မကြခင်အစားထိုးအသုံးပြုနိုင်ခြင်းရှိတာကိုလည်းသူသတိထားလိုက်မိပါတယ
်။ I actually came across a 3D printer
ဆောက်ပေးနိုင်တဲ့သုံးသပ်မြင် 3D printer တွေရှိနေတာကိုကျမသိခဲ့ရပါတယ်။ဒီတော့ကျမလုပ်မဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအဲ့ဒီလိုဆက်တွေတုံးလိုက်ရင်ကျမရှိဆက်ဘာဆက်လုပ်ရမလဲဆိုပြီးတော့စဉ်းစားခဲ့မိပါတယ
် Los Angeles မြို့ကကုန်သွယ်ရေးဆိုင်ရာနေပညာကောလိပ်အုပ်ချုပ် Lawrence Frank ကအလုပ်သမားတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့အခုလိုမြင်ပါတယ
် Going is an essential part of so
ဝန်ထမ်းတွေအတွက်ကျွမ်းကျင်မှုတွေလေ့လာသင်ယူမှုဆိုတဲ့ကိစ္စကစီးပွားရေးလုပ်ငန်းတော်တော်များအတွက်မရှိမဖြစ်လိုအပ်လာပါပြီ
တိုးတက်လာတဲ့နေပညာတွေနဲ့တန်တူအမီလှုပ်ကိုင်နိုင်ဖို့ဝန်ထမ်းတွေဘက်ကကျွမ်းကျင်မှုအသစ်တွေရရှိရေးအမြဲတမ်းလေ့လာသင်ယူနေဖို့လိုတယ်လို့ Lawrence ကပြောပါတယ်လူတွေရဲ့အုံနောက်တုံးရတဲ့အလုပ်မျိုးတွေတော့ပျောက်သွားအောင်မှမဟုတ်ဘူးလို့လည်းသူကပြောပါတယ
် The maintenance side of construction
so လူတွေလုပ်ငန်းတွေမှာဆိုရင်ပြုပြင်ထိန်းသိမ်းဘက်ကအမြဲလိုပြဿနာရှိနေတဲ့အတွက်အုံနောက်တုံးပြီးအမြဲဆုံးဖြတ်ချက်ချနေရတဲ့ပိုက်ပြင်ပိုက်ဆက်သမားတွေမီးသွယ်တဲ့လူတွေလိုအလုပ်တွေကလည်းအမြဲလိုရှိနေအောင်မှာပ
ါလူမှုဆက်ဆံရေးကောင်းတာကလည်းအနာဂတ်မှာအလုပ်ကံရှိနေဖို့အထောက်အကူဖြစ်စေပါလိမ့်မယ်အနာဂတ်လုပ်ငန်းခွင်နဲ့အတွက်လူတွေကိုလေ့ကျင့်သင်ကြားပေးရလှူရှာမှုတခုဖြစ်တဲ့ Walking Nation အဖွဲ့ဥက္ကဋ္ဌ Jane Oates ကအခုလိုမေးခွန်းထုတ်ပါတယ
်။ So are we teaching people to be good communicators?
ဆက်ဆံရေးကောင်းတဲ့လူသမားတွေဖြစ်အောင်အသင်းအဖွဲ့နဲ့လှုပ်တက်ကိုင်းတတ်အောင်အများနဲ့ရောနှောပေါင်းစပ်နိုင်အောင်ခွဲခြားစိတ်ဖြာတတ်အောင်လူသမားတွေကိုကျမတို့သင်ပေးကြရဲ့လား။
နေပညာရီတိုးတက်လာတဲ့နှုန်းအတိုင်းအမေလိုက်နောက်အမေရိကန်ကျောင်းတွေတက္ကသိုလ်တွေမှာကျောင်းသူကျောင်းသားတွေကိုလေ့ကျင့်ပြင်ဆင်ပေးတာမရှိဘူးလို့လည်း Jane Oates ကပြောပါတယ်။
They're teaching things that are antiquated because that's what they have to professors to do.
ကျွန်မမီတော့တဲ့အကြောင်းအရာတွေကိုပမောက်ခကြီးတွေကသင်ကြားပေးနေတာပါတက္ကသိုလ်တွေအကြောင်းတွေမှာစီးပွားရေးလုပ်ငန်းကပညာရှင်တွေကိုခန့်ထားရမှာလေ software တွေအကြောင်းဘယ်သူမှလည်းမသိနားလဲမလဲကြသလိုကုတ်သင်္ကေတတွေအကြောင်းဆိုရင်လေကျမတို့နားမလဲတော့ပါပဲရှင်
ခင်မီနီးပညာလုပ်ငန်းတွေမှာအလုပ်တင်ဝင်လို့တာကလည်းအခြားကိုဖြစ်စေမယ်လို့ James ကမြင်ပါတယ်
In the 21st century, you are not ever going to be able to do that.
This is the thing that we have to do with. လာမယ့်အနာဂတ်မှာအားလုံးနဲ့တထက်တဲ့အသားကြောင်နေထိုင်ဖို့အတွက်အမြဲတမ်းလိုလိုလေ့လာသင်ယူနေကြရမှာပါပဲလေ
။အသက်မွေးမှုပညာသင်ကျောင်းကနေကျောင်းပြထားတဲ့ Junior Chavez ကတော့လုပ်ငန်းခွင်မှာနှစ်အနေငယ်လုပ်ပြီးသူ့အနာဂတ်အတွက်ရည်ရွယ်ပြီးတော့လက်စနဲ့နေဆွမ်းအင်ဆိုင်ရာပညာရပ်တွေသင်ယူနိုင်ဖို့ကျောင်းပြန်တက်ဖို့အစီအစဉ်ထားတာဖြစ်ပါတယ်ရှင်။
နန်းလောင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ဒီကနေ့ခေတ်မှာမောင်းသူမဲ့ drone ယာဉ်တွေအသုံးပြုမှုကပိုပြီးကျေပြန့်လာပါတယ်။ American ပြည်ထောင်စု California စစ်မှုတပ်ကတို့သိပ္ပံပညာရှင်တွေကအော်အော်ွယ်ရာ drone ယာဉ်တွေဘယ်လိုတီထွင်နေကြသလဲဆိုတာကိုတွားရောက်လေ့လာခဲ့တဲ့ VOA သတင်းတော် Junior Dulot ရဲ့သတင်းလွှာကိုတော့ကိုညံဝင်းအောင်ကပြောပြပေးပါရှင်
။ ၃၅၀ဝန်းကျင်လောက်က California စစ်မှုတပ်ကတို့ Caltech က engineer တွေနဲ့သိပ္ပံပညာရှင်တွေဟာမြေပြင်စခန်းကတိုက်ရိုက်ထိန်းချုပ်စေရမလို့ပဲအာကာသရဲအလုပ်လုပ်နိုင်မဲ့အသိဉာဏ်ပါတဲ့စက်ရုပ်တွေကိုစတင်တီထွင်ခဲ့တာပါ။အဲလိုတီထွင်မှုကနေလွန်ခဲ့တဲ့10စုနှစ်အတွင်းစက်ရုပ်တွေကကိုယ့်ဘာသာကိုလေ့လာဆုံးဖြတ်နိုင်တဲ့အဆင့်ထိရောက်လာပါတယ်။ Caltech စက်မှုတက္ကသိုလ် engineer အကြောင်းသား Yashwan Kumar ကတော့သူတို့တီထွင်ဆန်းသပ်နေတဲ့ drone ယာဉ်တွေဟာကမ္ဘာမြေပြင်ကခိုင်းလိုက်တဲ့အလုပ်ကိုကိုယ့်ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လုပ်နိုင်ပြီးစက်ရုပ်တစ်ခုပြတ်သွားရင်အခြားစက်ရုပ်တစ်ခုကသူ့နေရာကိုအစားထိုးလုပ်သွားနိုင်တယ်လို့ဆိုပါတယ
် Centralized control where there's one computer which is controlling all of them and telling them what to do what we do is decentralized where each one is
အရင်ကဆိုကွန်ပျူတာတစ်ခုတည်းကနေ robot စက်ရုပ်အလုံးကိုသူတို့ဘာလုပ်ရမယ်ဆိုတာညွှန်ကြားမှုမျိုးကဘ ਹੁ ကနေထိန်းချုပ်တာပါအခုကျွန်တော်တို့စမ်းသပ်နေတာကဘ ਹੁ ထိန်းချုပ်မှုကင်းမဲ့ပြီးတစ်ခုနဲ့တစ်ခုအမိခိုကင်းတာမျိုးဖြစ်ပါတယ်robot တစ်ခုချင်းစီမှာသူ့ကိုယ်ပိုင်ကွန်ပျူတာစနစ်ရှိပြီးသူ့ဘာသာသူဆုံးဖြတ်ချက်ချနိုင်ပါတယ်
။အဲ့ဒီ robot တွေကလူတွေလိုစဉ်းစားအလုပ်လုပ်နိုင်တဲ့အထိတီထွင်သွားဖို့ကသူတို့မှာရည်မှန်းချက်ရှိတယ်လို့ Caltech engineer ပမောက်ခ Motorzagarik ကပြောပါတယ်
။ They have cameras and we have a system that observing how students and professors the engineers they talk about oh there's this thing
ကျွန်တော်တို့လက်တွေ့စမ်းသပ်ခံထဲမှာကျောင်းသားတွေပမခရီအင်ဂျင်နီယာတွေဘာတွေလုပ်နေလဲဘယ်ဟာမှားသွားရင်ဘယ်လိုဆွေးနွေးပြီးဘယ်လိုပြန်ပြင်လိုက်တယ်စတဲ့ဖြစ်စဉ်တွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ကင်မရာစနစ်တပ်ဆင်ထားပါတယ်အဲ့စနစ်ကတဆင် drone တွေကလည်းဘယ်လိုလေ့လာမှတ်ယူလုပ်ဆောင်ရမလဲဆိုတာမျိုးဖြစ်အောင်တည်ထွင်ထားတာပါ drone ကိုကျွန်တော်တို့သတင်းအချက်အလက်မပန့်ပိုးပါဘူးသူ့ဘာသာသူဆုံးဖြတ်ပြီးလုပ်နိုင်အောင်တည်ထွင်နေကြပ
ါ Caltech စမှုတက္ကသိုလ်စမ်းသပ်ခန်းထဲမှာတော့ရာသီဥတုအခြေအနေအမျိုးမျိုးအတွက်လေတိုက်နှုန်းကိုပန်ကာဒီနဲ့ဖန်တီးထားပြီးသဘာဝဘေးအန္တရာယ်ကြားရောက်တဲ့အခါမျိုးမှာ drone ယာဉ်တွေကခန္ဓာရည်ရှိစွာနဲ့အခြေအနေကိုကိုယ်ပိုင်ဆုံးဖြတ်ချက်နဲ့စောင့်ကြည့်သတင်းပို့နိုင်တာမျိုးအထိတီထွင်နေတာပါ။အရေးကြုံလာတဲ့အခါကိုယ့်ဘာသာကိုတွားရောက်ကူညီမဲ့အရေးပေါ်လူနာတင် drone ယာဉ်မျိုးကိုလည်း Caltech engineer တွေတီထွင်နေကြပါတယ်။အဲ့ဒါကကားအသေးစားအရွယ်လောက်ရှိပါမယ်။တဘာဝဗီအန်ဒီရဲ့ဖြစ်ပြီးနောက်ပိတ်မိနေသူတွေကိုလေရင်နဲ့တွားရောက်ကယ်ထုတ်နိုင်မှုဆိုတာကအခက်အခဲများစွာရှိပါတယ်။အဲ့လိုအခြေအနေမျိုးမှာအခုတီထွင်နေတဲ့ drone ယာဉ်တွေနဲ့တွားကယ်နိုင်မှာဖြစ်ပါတယ်။နောက်ထပ်နှစ်သုံးနှစ်အတွင်းအရေးပေါ်လူနာတင် drone ယာဉ်မျိုးကိုမိသားဌာနတွေမှာစမ်းသပ်အသုံးပြုလာနိုင်တော့မှာဖြစ်တယ်လို့ Caltech တက္ကသိုလ်ကပြောပါတယ်။အဲ့လို drone ယာဉ်တစ်စင်းရဲ့တန်ဖိုးကဒေါ်လာ5သန်းကနေ8သန်းကျားရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။VOA မြန်မာပိုင်းရဲ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာဂီတပညာရှင်တွေကျန်းမာရေးအတွက်ကုဒုံးစင်တာတစ်ခုကို John Hopkins တက္ကသိုလ်ရဲ့အစီအစဉ်နဲ့ဖွင့်လှစ်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။အားကစားသမားတွေကစားရင်နာကျင်တန်ရာရနိုင်တယ်လို့တေးဂီတတီးခတ်သူတွေလည်းပဲဂီတတူရီယာတစ်ခုခုကိုဇက်တိုက်အားဆိုင်တီးခတ်ရတာကြောင့်ကိုခန္ဓာနာကျင်မှုနဲ့ဒဏ်စတာတွေဖြစ်နိုင်ပါတယ်။John Hopkins တက္ကသိုလ် Peabody Institute ကဂီတနဲ့ဆေးဝါးကုတုံးစင်တာတစ်ခုဖွင့်လှစ်လိုက်ပြီးဂီတပညာရှင်တွေအလုံးစုံကျန်းမာရေးအတွက်ကုတုံးကိုအသုံးပြုတဲ့အကြောင်း Pfizer Elmasri ရဲ့သတင်းလွှာကိုတင်ပြပေးပါမယ်ရှင
်။အသက်16နှစ်ရှိပြီဖြစ်တဲ့ Chelsea Strayer ကပထမနှစ် Peabody ဂီတသင်တန်းသူဖြစ်ပြီးသူကတရုတ်အကြီးစားကိုတီးခတ်နေပါတယ
်။ I try to get in about like 3 hours a day of practicing plus on top of you know.
ဒီမှာနေ့စဉ်နာရီပိုင်းအစမ်းလေ့ကျင့်တာအပြင်တစ်နေ့ကို3နာရီလောက်တရုတ်လေ့ကျင့်ပါတယ်။ဒီလိုတရုတ်လေ့ကျင့်တာနာရီနဲ့ချီပြီးအယုံစူးစိုက်ရတာကြောင့်ဒဏ်ဖြစ်စေပါတယ်လို့ Australia ကပြောပါတယ်။
I've had pain in my arm before here, but it's never been in my wrist area before, and I've gotten quite a few times now in the same place in my hand. Yeah, lemon
pain now. Aku anyo me thayari pilaare. Straya ga takdu wene ma shire. Kita ne siwa kudong senta gu tapiare kama. Di senta gu tue pet di thandu. Syrup bas deep green e tue gebi. Syrup ga tu gu tissue kudong siga gu le piang bi baare.
The tissue therapy. Basically, it is a stretching, strengthening, soft tissue massage.
Tissue kurunga, jori, piyozire, tamazire. Yin tata nene, piramune, yobain saya, apu a kurunigo, a tom pura pita adre, tissue pianeti samu apivare.
Kida pinyashini drekaro, a yuti kaida, a si yonariga, piyo, pisin, pini babilo, bastip gapiobare.
4 out of 5 musicians who play an instrument will get injured during their career. At least once.
Kita pinya sih, ayam mati ayam laga. Aneh song tetap mati karo dilu tanu pipare. Ayam mati ayam ka bongman pian pipi. Duri ayam pian dikanai meme. Jantung ayam tegan ayam ka si si dan pido ata pare. Jantung ayam karo di danyang ko temui wanyang ko sunol layat ata pare.
Kuran siawan tu pipi. Kita dikatut ulai pide. Pasti kiri karo. Duri ayam miu miu dikat cinga yare piosun jingu yo. Yu pain saya najin jingu ba. Kangkang nale tu bo pautu ba. Sanyane gida tikhayara ga, tcha duriyare tikhayara te, dhampi po pumyare lu tuga suware. Di siwa kurong senta dwepe jijatu Sarah Hoover garo, ati pinya pibu ne, gida pinya shinui chongyare yupain sanya dhanrigo kuta pinaimbo, di senta gu punyara pite lu piobare.
There's a culture of shame and stigma associated with being injured as a musician.
Kita duriya tikhata ne, na jindanya pimuga dwe nida ba. Dilo Atuku Center Puna Rani Desin, Pinyabi Seasonry, Season 9 Lo, Seku Tamuole, Lichin, Tinjabi Naimari.
Kurong Center Drepet Jija to Hoover Net Puega, Through Janga Gida Pinya Shinu Damaga, Pinbara Gida Pinya Shinigoba Kuni Pinaimo, Online Season Kugule, Season Tabare, Najin Dayago Kuta Pirinao, Tamapi Ang, Beluk Yupu Nitayame, Surale, Kurong Siawane Puega, Shinlim Piata Pivare. Japan Malay Johns Hopkins Tekaduga Ziwa Sibe Sanya Pinya Shinune Ahara Junjin Pinya Shiniga Gida Dikai Lechang Nune Lemon Asaimu Belao Shidle Dainta Pinaine Smart Gidago Tolu Naimo Juban Nijabare Di Joban Muga Gida Duria Dikaduri Mimi Nedea Duriago Najin Daya Yaram Yumashibe Dika Naimo Taugu Pila Melu Miolina Varation
ရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါဗျာဒီဝေးမြန်မာပိုင်းစီစဉ်တင်ပြနေညနေပိုင်းတွေ့သတင်းလွှာတွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်
Las Vegas မြို့နယ်တခြားလယ်မြေဧကပေါင်းများစွာကိုရေပေးဝင်နေတာဖြစ်ပါတယ်။အခုတခါ20နီးပါးမိုးခေါင်တဲ့အတွက်ဒီဆယ်ကြီးကရေတွေတဖြည်းဖြည်းခန်းချောက်လာနေပါတယ်။ရှေ့လျှောက်မှာပိုပြီးခန်းချောက်လာမယ့်အခြေအနေရှိတယ်လို့ကြွမ်းကျင်သူတွေကသတိပေးထားတာပါ။ဒီလိုအဓိကရေပေးဝင်နေတဲ့ဆယ်ကြီးခန်းချောက်လာတဲ့အတွက်အမေရိကန်အနောက်တောင်ပိုင်းကမြို့တွေလယ်ယာတွေကိုဘယ်လိုအကျိုးသက်ရောက်မှုရှိလာနိုင်ပါသလဲ။ Steve Baragona ရဲ့သတင်းလွှာကိုကိုငင်းညံကပြောပြပေးပါမယ်ရှင်။
Las Vegas မြို့နာမှာရှိတဲ့လိပ်မိဆယ်ကြီးဟာအားများတာလှေစီးတာတွေအတွက်ရေပန်းစားတဲ့နေရာတစ်ခုပါ Matt Brondi နဲ့သူ့သား Jack ဟာဒီနေရာမှာအခွင့်အာဏာတိုင်းငားလာမြားလေးရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်တည်းအတွင်းဒီဆယ်ကြီးခန်းလာတာကိုသူတို့သတိထားမိခဲ့ပါတယ
် You know just coming out here on a boat all the time
ငားလာမြားတိုင်းဒီဆယ်ကြီးမှာရေနည်းလာတာကိုသတိထားမိပါတယ်လာတဲ့အခေါက်တိုင်းတစ်ခုခုပြောင်းသွားတာသတိထားမိပါတယ်ရေအောက်ကျမ်းမြင်ကကြောက်တွေဟိုတစဒီတစပေါ်လာတာပါ
ဒီစီးကျန်းတဲ့ကိုလိုရာဒိုမြစ်ကိုပိတ်ပြီးဒီဆယ်ကြီးဖန်နီးခဲ့တဲ့1930ပြည့်နှစ်တွေကစပြီးအများကြီးပြောင်းလဲသွားခဲ့ပါတယ်။အနောက်ပိုင်းပြည်နယ်ခုနှစ်ခုကိုဖျက်ဆီးလာတဲ့ဒီမြစ်ကြီးကိုပိတ်ပြီးဟူဗာရေကာတာတိဆောက်ခဲ့တယ်လို့ရေကြီးရေရှမ်းဖြစ်တာတွေကိုလည်းကာကွယ်နိုင်ခဲ့ပါတယ်။လိတ်မိဆယ်ကြီးဟာမြို့တွေလယ်တွေအတွက်ရေပေးဝေတယ်လို့လျှက်စစ်တပ်အားမဂါဝက်ထောင်နဲ့ချီပြီးထုတ်လုပ်ပေးနိုင်တာပါ။နှစ်ပေါင်းများစွာကြာလာပြီးတဲ့နောက်ဆယ်ကြီးတွေကရေပမာဏညှော်နှဲလာပါတယ်။အရင်ကရှိခဲ့မှုတဲ့ရေအမြင့်မှာ
အဖြူရောင်အရာကြီးထင်နေခဲ့ပါတယ်။ဆယ်ကြီးကိုအသက်သွေးကြောအဖြစ်မိခိုရတဲ့မြေအောက်ပိုင်းကလူတွေအတွက်ကတော့ပြဿနာပါ။ Brookings Mountain West သုတေသနအဖွဲ့ကBut Murai ga
I mean you have some of the largest western cities some of the largest american cities that are critically dependent on this water supply you have
America အနောက်ပိုင်းကအကြီးဆုံးမြို့ကြီးတွေဟာရေအတွက်ဒီဆယ်ကြီးကိုမိခိုနေရပါတယ်အဲ့ဒီဒေသမှာစိုက်ပျိုးရေးထွက်ကုန်တွေကလည်းအများကြီးပါမက္ကဆီကိုနိုင်ငံကိုရေပေးရပါသေးတယ်ဒါကြောင့်ဒီစနစ်ကြီးပြတ်သွားလို့မရပါဘူ
းနေ့20နီးပါးမိုးခေါင်တဲ့အတွက်စနစ်ကတော့ပြတ်ခန့်နီးဖြစ်နေပါပြီပင်လယ်ရေမျက်နှာပြင်အထက်382မီတာဆိုရင်ဆယ်ကြီးမှာရေပြည့်ပြီးတော့အခုချိန်မှာတော့329မီတာပဲရှိပါတယ်320မီတာအောက်ရောက်ရင်တော့ရေအားလျက်စစ်မထုတ်နိုင်တော့ပါဘူး305မီတာဆိုရင်တော့ Las Vegas မြို့ကိုရေမပေးနိုင်တော့ပါဘူး Rand Corporation သုတေသနအဖွဲ့က Deborah Knockman ကမိုးခေါင်တာပိုဆိုးလာဖို့ရှိတယ်လို့ပြောပါတယ်
That region has experienced extended droughts much longer than
ဒီဒေသမှာကျမတို့ကြုံနေရတဲ့မိုးကောင်မှုထက်ပိုဆိုးတဲ့မိုးကောင်မှုတွေကြုံခဲ့ရပူပါတယ်။ဒီလိုမိုးကောင်မှုတွေဟာဆယ်စုနှစ်ပေါင်းများစွာကြာတတ်ပါတယ
်။နောက်ပြီးတော့ရာသီဥတုပြောင်းလဲမှုတွေကြောင့်ပိုပြီးပြင်းထန်တဲ့မိုးကောင်မှုတွေကြုံရအောင်ပါပါ။ဒါပေမဲ့အနောက်တောင်ပိုင်းကတဲကန္နာယဒေသမှာတော့အလုံးပျက်စီးသွားမှာတော့မဟုတ်ပါဘူး
No they're of course not doomed
အလုံးဒုက္ခရောက်ကုန်ပြီးတော့မဟုတ်ပါဘူး။ဒါပေမဲ့သူတို့ဘက်ကတုံ့ပြန်ရပါမယ်။ဒီတုံ့ပြန်မှုတွေကိုလည်းနှစ်ပေါင်းများစွာလောက်ရမှာပါ။အ
ဲ့ဒါတွေဟာဒေါ်လာဘီလီယံပေါင်းများစွာကုန်ကျနိုင်ပါတယ်။ကိုလိုရာဒိုမြစ်ကိုမှီခိုနေရတဲ့လူသန်းပေါင်းများစွာဟာတဲကန္နာရာတွေကသူတို့ဘဝတွေအတွက်ဆုံးဖြတ်ချက်တွေကိုချရတော့မှာပါခင်ဗျာ
။ကိုငင်းညံပြောပြပေးခဲ့တာပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာ Asia Set 7 Juru ကထုတ်လွှင့်ပေးမဲ့ VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုသားညုံကပြောပြပေးပါရှင
်။ American ပြည်တော်စုမှာဆွေးရလုပ်ငန်းတွေဒစိမ့်တစ်ပိုင်းရိုင်းနာထားတာကိုဆုံးသတ်ဖို့အတွက်သမရအင်ပြည်တော်ကနေပြီးတော့အရာရှိတွေနောက်လွှတ်တော်ဘက်ကတာဝန်ရှိသူတွေဒီကနေ့တင်းဦးနေနေမှာထပ်ပြီးတော့တွေ့ဆုံကြဖို့ရှိနေပါတယ်။အဆွေးရလုပ်ငန်းတွေဒစိမ့်တစ်ပိုင်းရိုင်းနာထားတဲ့အတွက်ထောင်နဲ့ချီရဲ့ Federal ဝန်ထမ်းတွေထိခိုက်မှုရှိလို့ American ပြည်သူတွေအတွက်ဆွေးရလုပ်ငန်းတွေနဲ့ပတ်သက်လို့ရှိရင်တော်လေးအဆင်မပြေနှောင့်နှေးမှုတွေကြုံနေရပါတယ်။အဆွေးရလုပ်ငန်းတွေရပ်ထားရတာလည်းခုဆိုရင်သတင်းသုံးပတ်ထက်ကိုဝင်လာပြီးဖြစ်ပါတယ်။ဒီကနေ့နှစ်ဖက်ဆွေးနွေးမဲ့အကြောင်းအရာမှာအဓိကချက်ကတော့နှစ်ဖက်နေဆက်လုံခြုံရေးကိစ္စဖြစ်ပါလေ။ American ပြည်အောင်စုတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တားဖို့ဆိုပြီးတော့ American Mexico နေဆက်မှာတရင်ဆောက်လို့ရေးအတွက်သမ္မတ Donald Trump က $3.56 billion လွှတ်တော်ထံတောင်းခံထားပါလေ။လွှတ်တော်ဘက်ကဒီမိုကရက်အမတ်တွေကတော့ဒီတရင်ဆောက်လို့မဲ့အသုံးစရိတ်ကိုချမပေးနိုင်ဘူးဆိုပြီးတော့ခန့်ညင်းနေတော့မှ။ American ကာကွယ်ဝင်ကြီးဌာနကစနေနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်အရ American ကာကွယ်ဝင်ကြီးရဲ့အရာရှိချုပ်ဖြစ်တဲ့ရေတပ်ဗိုလ်ချုပ် Kevin Swanee ဟာယာရုကနေပြီးတော့နှုတ်ထွက်သွားတယ်လို့ပြောပါတယ်ရေတပ်ဗိုလ်ချုပ် Swanee ဟာ2019ခုနှစ်ခေတ်ကဒီယာရုကိုယူခဲ့တာဖြစ်ပါတယ် American မျိုးသားလုံခြုံရေးအကြံပေး John Bolton ဟာ Jerusalem မြို့ဟောင်းအနောက်ဘက်သတိအောက်ကရှောင်းမြောက်လှိုင်ကူတွေကိုတွေ့ရောက်လေ့လာခဲ့ပါတယ်တမိုင်းဝင်အဲ့ဒီနေရာကိုရိုက်ကူးထားတဲ့ VR နည်းပညာသုံးမှတ်တမ်းရုပ်မြင်ကိုသူကြည့်ရှုခဲ့တယ်လို့ပဲ Israel ရှိကြီးတွေနဲ့ Israel ဆိုင်ရာ American တာမတ်ကြီးတို့နဲ့အတူညစာသုံးဆောင်ခဲ့ပါတယ်ပုံမှန်အဖြစ်ဆုံးတော့ Israel နဲ့ Palestine တို့အကြားငင်းပွားနေတဲ့ဒီအရှိဂျေရုဆလင်နေရာတွေမှာတရားဝင်စီဝေးလောက်တာမျိုးတွေကိုတွားရောက်လည်ပတ်ကြတဲ့ American အရာရှိတွေကရှောင်လေးရှိပါတယ်။အစ်ချစ်နိုင်ငံ Cairo မြို့စွန်းက Christian ဘုရားကျောင်းတစ်ခုမှာလူတူကဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲဖြစ်ဖို့ကြိုးစားတဲ့နေရာမှာရဲအရာရှိတူသေဆုံးသွားတယ်လို့အစ်ချစ်အရာရှိတွေကပြောပါတယ်။စင်နေကဖြစ်တဲ့အဲဒီပောက်ကွဲမှုမှာအခြားအရာရှိနှစ်ဦးထက်မနည်းလဲထိခိုက်ဒဏ်ရာမှုရှိခဲ့တယ်လို့အာဏာပိုင်ကဆိုပါတယ်။ပောက်ကွဲပစ္စည်းတွေကိုတော့အဆောင်အမိုးတစ်ခုပေါ်မှာအိတ်တလုံးထဲမှာတွေ့ရှိခဲ့ရတာလို့ရိုက်တာသတင်းမှာရေးသားထားပါတယ်
။သတင်းချင်းချုပ်ကိုကိုသားညုံပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American အသံညနေပိုင်းမြမဘာသာအစီအစဉ်ကိုမြမစံတော်ချိန်ည6နာရီခွဲကနေ9နာရီထိလိုင်းတူမီတာ19.25ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
။